ရိုက်တာသတင်းဌာနကထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံမှအစုလိုက်ပြုံလိုက်တပ်ဖြတ်မှုဆိုတဲ့အစီရင်ခံစာပါအချက်လက်တွေအရရခိုင်ပြည်နယ်မြောက်ပိုင်းမှာလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့အရေးတကြီးလိုအပ်နေကြောင်းအမေရိကန်နိုင်ငံသားဌာနက VOA ကိုပြောပါရယ်။အလားတူကုလသမဂ္ဂအတူရေးမှုချုပ်ယုံကလည်းဒီအစီရင်ခံစာပါအချက်တွေပေါ်အလွန်ထိတ်လန့်မိပြီးမြန်မာအစိုးရအနေနဲ့ပြည်စုံကျေပြန့်တဲ့စုံစမ်းစစ်ဆေးမှုတွေလှုံ့ဆော်မှုနဲ့ဖန်ဆီးထားတဲ့ရိုက်တာသတင်းတောင်နှစ်ယောက်ကိုပြန်လွှတ်ပေးဖို့မနေ့ကတောင်းဆိုလိုက်ပါရယ်။အကြောင်းဆုံးကိုဆက်ပြီးနားဆင်ပါရှင်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ထားတဲ့ရိုက်တာသတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှရေးရာပြောခွင့်ရ Justin Higgins က VOA ကိုခုလိုပြောပါရယ်။
We are deeply troubled by reports of mass graves in the village of Indin.
ဤနေရာမှာဆုလိုက်ပြုံလိုက်တပ်ဖြတ်ပြီးမြှုပ်နှံထားတဲ့အလောင်းတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတခြားထိတ်လန့်စရာကောင်းတဲ့လူခွေရေးချိုးဖောက်မှုလက္ခဏာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတွေပေါ်အမေရိကန်ဆိုရအနေနဲ့အလွန်အမင်းစိုးရိမ်မကင်ဖြစ်မိပါတယ်။ဒီလိုလူခွေရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုအသေးချာတာဝန်ခံမှုရှိစေဖို့အကူအညီပေးရေးအမေရိကန်အနေနဲ့ဆက်ပြီးအလေးပေးလှုံ့ဆော်သွားမှာပါ။
ဒါအပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းပါဝင်ဖို့တိုက်တွန်းကြောင်းသူကအခုလိုဆက်ပြောပါတယ
်။ As with other previous reports of mass graves, this report highlights the ongoing and urgent need for Burmese authorities to cooperate with an independent
အစိုးရပြုလိုက်တဲ့ဖက်ခံရမှုနဲ့ပတ်သက်တဲ့အရင်ကအစီရင်ခံစာတွေလိုပဲအခုအစီရင်ခံစာကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရက်ဆက်ကြမ်းကြုတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုမှာမြန်မာအာဏာပိုင်တွေအနေနဲ့ပူးပေါင်းပါဝင်ဖို့အရေးကြီးလိုအပ်နေစေဖြစ်တယ်ဆိုတာကိုမိမောင်းထုတ်ပြနေပါတယ
်။မှုကင်းဆေးပညာရဲ့ဆိုင်ရာကျွမ်းကျင်သူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးမယ်ဆိုရင်အဲ့ဒီမှာဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုပိုပြီးကြည်ကြံပြည့်ပြည့်နဲ့သိမြင်နိုင်အောင်အထောက်အကူပြုနိုင်မှာဖြစ်တယ်လို့လည်း Higgins ကဆိုပါတယ်။တပ်ဖြတ်ခံရသူတွေဟာဘယ်သူဘယ်ဝါဆိုတာရှင်းရှင်းလင်းလင်းသိအောင်လူခွင့်ရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုဖော်ထုတ်နိုင်ဖို့အပြင်တရားဥပဒေအတိုင်းထိုက်တဲ့တဲ့တာဝန်ခံမှုရှိစေဖို့ကြိုတင်ပြင်ဆင်အားထုတ်ကြိုးပမ်းရမှာဒီစုံစမ်းစစ်ဆေးမှုဟာအထောက်အကူပေးမှာဖြစ်တယ်လို့လည်းသူကပြောပါတယ
် The Secretary of State determined that actions undertaken against the Rohingya in Northern Rakhine State
ဒီကိမီနယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်ဖိနှိပ်မှုလိုရက်ကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကသတ်မှတ်ပြောဆိုထားပါတယ်ဒါကလည်းရရှိတဲ့အချက်လက်တွေနဲ့တင်လျော်တဲ့ဥပဒေဆန်းစစ်မှုတွေကိုကြဲကြဲပြန့်ပြန့်လုပ်ပြီးတဲ့နောက်မှသာနိုင်ငံသားရဲ့ဝန်ကြီးတယောက်အနေနဲ့အရေးအကြီးဆုံးလုပ်ငန်းတွေတဲကတစ်ခုအဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်
။ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိသေးတာဟာရခိုင်ပြည်နယ်ကပဋိပက္ခကိုဖြေရှင်းရမှာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့လည်း Justin Higgins ကပြောပါတယ်။အလားတူရိုက်တာသတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုကြဲကြဲပြန့်ပြန့်စုံစမ်းဖို့လိုအပ်နေတယ်ဆိုတာမိမောင်းထိုးပြသနေပြီးဒီအစီရင်ခံစာကိုရေးသားတဲ့သတင်းတောင်နှစ်ဦးကိုပြန်လွှတ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Foreign Hack ကတောက်ကြနေနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါရစေ
Yes, we're aware of this latest report. The details of which are very alarming.
ဒီနောက်ဆုံးအစီရင်ခံစာကိုကျွန်တော်တို့သတိပြုမိသလိုအဲ့ဒီမှာပါတဲ့အသေးစိတ်အချက်တွေဟာထိတ်လန့်စရာကောင်းပါတယ်ရခိုင်ပြည်နယ်မှာကျန်းဖက်မှုအားလုံးနဲ့မတူညီတဲ့အတိုင်းဝိုင်းတွေအပေါ်တိုက်ခိုက်မှုတွေကိုအာဏာပိုင်တွေအနေနဲ့ပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်နဲ့စုံစမ်းစစ်ဆေးဖို့လိုအပ်နေတယ်ဆိုတာထပ်ပြီးတက်တည်ပြလိုက်တာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းဖမ်းဆီးခံထားရတဲ့တရင်တော်နှူးကိုပြန်လွှတ်ပေးဖို့တောင်းဆိုထားသလိုဒီအတွက်လည်းကျွန်တော်တို့ဆက်ပြီးဖိအားပေးသွားမှာပါ။
ဖေဖော်ဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာကိုအစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖမ်းဆီးတရားဆွဲဆိုခံနေရတဲ့ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရေးသားခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်းကျေးရွာမှာရိုဟင်ဂျာအမျိုးသား10ဦးတပ်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းထောက်လှမ်းပြီးတော့ပြုစုရေးသားထားတဲ့အစီရင်ခံစာဖြစ်ပါရဲ့ရှင်